ပါရှင်ပါခင်ဗျာ
အခုတစ်ပတ်ဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ကြားထားတဲ့ပုံကိုယ်တွေကတော့စာရေးဆရာဦးကျော်ဝင်းစာရေးဆရာဦးဖိတ်မြင့်နဲ့သတင်းစာဆရာဦးစီသူအောင်မြင့်တို့ဖြစ်ကြပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကရွေးကောက်ပွဲကြီးကိုအောင်အောင်မြင်မြင်အေးအေးချမ်းချမ်းနဲ့ကျင်းပပြုလုပ်နိုင်ခဲ့တဲ့အတွက်ကြောင့်တကဘာလုံးကပဲဝိုင်းပြီးတော့ချီကျူးထောပနာပြုကြပါတယ်အမေရိကန်သမ္မတတို့ကုလသမဂ္ဂတွင်မှုချုပ်တို့ကချီကျူးဂုဏ်ပြုစကားတွေပြောခဲ့ကြသလိုပဲတခြားပြည်ပကအဖွဲ့အစည်းတွေကလည်းပဲသမ္မတကြီးဦးသိန်းစိန်နဲ့မြန်မာအစိုးရကိုချီကျူးကြတာတွေတွေ့ရပါတယ်အောင်မြင်မြင်ပြီးသွားတယ်ဆိုပေမဲ့လို့အခုထစ်ကလေးတွေကတော့တော်တော်လေးရှိခဲ့တာပေါ့လေဒါပေမဲ့လည်းပဲ
ဟုတ်ကဲ့
အကုန်လုံးခြုံပြီးတော့ကြည့်မယ်ဆိုလို့ရှိရင်တော့အင်မတန်ကိုပဲအေးချမ်းချမ်းနဲ့အောင်မြင်မြင်လုပ်နိုင်ခဲ့တယ်လို့ကျွန်တော်မြင်ရပါတယ်အဲ့တော့
ဟုတ်ကဲ့
ဒီရွေးကောက်ပွဲပြီးသွားတဲ့နောက်ပိုင်းမှာဆက်ပြီးတော့ဒီအာနာလွှဲပြောင်းရေးဆိုတာကရှိသေးတာ哦အဲ့တော့ဒေါအောင်ဆန်းစုကြည်ပြောလို့ပဲတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့အရေးကြီးတယ်လို့ပဲဒီအစိုးရကောင်းကင်နေပြီးတော့အစိုးရသစ်ကိုအေးအေးချမ်းချမ်းနဲ့ချောချောမုံမေအာနာလွှဲပြောင်းပေးဖို့ကလည်းပဲအရေးကြီးလာပါတယ်ဒီတော့ဆရာတို့အခုပြီးသွားတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဥစွာပထမအမြင်လေးတွေပဲလို့ရှိတယ်ဆိုတာကြားချင်ပါတယ်ခင်ဗျဆရာဦးကျော်ဝင်းစပြီးတော့ပြောပါလားခင်ဗျဟု
တ်ကဲ့ရွေးကောက်ပွဲနဲ့ပတ်သက်ရင်ပေါ့ဗျာကျွန်တော်တော့၃ခုစဉ်းစားတယ်ပထမမဲပေးဖို့မဲပေးနည်းပေါ့
ဟုတ်ကဲ့
မဲပေးကူမဲပေးနည်းရတော့ကိုယ်လည်းလဲပေးခဲ့ရတော့ကျွန်တော်တို့ပုံဝင်ကြတယ်ဗျ။ဘာဖြစ်လို့လဲဆိုတော့ပထမမှုတွေလုပ်ဖို့စိတ်မလွယ်ဘူး။တော်တော်လေးစနစ်ကျတယ်လို့ပြောလို့ရတာပေါ့။အရင်ပေးခဲ့ဘူးရဲ့ရွေးကောက်ပွဲတွေနဲ့ရှင်းရင်ပေါ့။ဒါတော့မဲပေးကူမဲပေးနည်းနဲ့
ဟုတ်ကဲ့
ဒုတိယဘက်ကတော့မဲရည်ထွက်ပုံ။မဲရည်ထွက်ပုံမှာတော့နည်းနည်း controversial ဖြစ်တဲ့ issue တချို့တော့ရှိသလောက်ရှိတယ်။ဒါပေမဲ့အခုလဲပြီးသလောက်နေပါဖြစ်တော်ပြီဆိုတော့တစ်ခုလုံးရတော့မစိုးဘူးလို့ပြောနိုင်ပါတယ်။ဘာကျန်လဲဆိုတော့တတရအချက်ပေါ့အဲ့ဒါကတော့အေးအေးညောညောအာနာလွှဲပြောင်းနိုင်ဖို့ဒီကိစ္စကတော့အထက်လျောက်စောင့်ကြည့်အောင်မထင်နဲ့သို့တော့အခုကြားရတဲ့တရင်တွေကတော့အဲ့ဒါလည်းအေးအေးစီစီပဲပြီးလိမ့်မယ်ထင်ပါလေဘာကြောင့်လဲဆိုတော့ဒေါက်ဆတ်စုတီကလေးဝန်ဆိုင်အတွက်စာတွေပို့တယ်အဲ့ဒါကိုနေချင်းပြီးတော့ပဲတစ်ဖက်ကပြန်ကြားတယ်ဆိုတော့ဒီကော်မရှင်ကနေပြီးတော့ယူကော့ဝဲအဖြေတွေပြင်ညာပြီးတဲ့နောက်မှာဆိုလို့ရှိရင်တော့တွေ့ကြလိမ့်မယ်ထင်တယ်အဲ့လိုတွေ့ကြမယ်ဆိုရင်တော့သူကယူကော့ဝတ်မတိုင်ခင်နဲ့ပြောထားတာလည်းရှိတယ်လေ။ပြန်လဲရင်းများစီကြီးကိုအခြေခံပြီးတော့ဆွေးနွေးမယ်ဆိုတော့အဲ့တော့ဒီဆွေးနွေးပွဲကတော့အေးအေးညောညောအနာလွဲပြောင်းရေးကိုအထောက်အကူပြုနိုင်တယ်ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျ။ဟုတ်ကဲ့။အဲ့တော့ဆရာဖေးမြေရောခင်ဗျ။ဘယ်လိုများသဘောရပါလဲပြောပါအောင်ခင်ဗျ
။ဒီယူကော့ဝတ်မှာလည်းအဆင်မပြေတာလေးတွေပေါ့နော်။ထိတ်ငေါက်လေးတွေတော့ရှိပါတယ်။ကျူတင်မဲတို့ဘာလို့ညာစသဖြင့်ပေါ့နော်။အဲသို့တော့ခြုံငုံပြီးပြောရင်တော့ဟိုလက်ခံနိုင်တဲ့အနေအထားလောက်လို့ပြောလို့ရတော့ဗောလေသူရှိတဲ့အခြေအနေမှာတော့အဲတော့စောစောပြောခဲ့တဲ့အနာလွဲဆိုတာလေမြားပြည်သူကတော့စိုးရင်ကြတဲ့ဘောက1990လောက်ကဖြစ်ခဲ့တဲ့ကိစ္စတွေလေလူတွေကမပြေနိုင်ကြဘူးပေါ့နော်သို့တော့အခုလောလောဆယ်အနေအထားမှာတော့စောစောကိုကျော်ဝင်းပြောသလိုပါပဲဒီဘက်ကတောင်ဆန်းစုကြီးကကန့်လန့်နေတဖက်ကလည်းတုံ့ပြန်ပြောဆိုတဲ့အနေအထားတွေရတော့အဆင်ပြေပြေဖြစ်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ကြရတာပေါ့ဗျာ
ဟုတ်ကဲ့ခင်ဗျခုနကတော့အဖူအထက်ကလေးတွေဆိုတာကဒီမဲစင်းအလွယ်လွယ်မှမှဖြစ်တာတွေနောက်ပြီးတော့တခါမဲယုံသွားတဲ့အခါမှာအစင်မပြေဖြစ်တာလေးတွေနောက်တခါမဲရေတွေ့တဲ့နေရာမှာဒီကြိုတင်မဲဆိုတဲ့ကိစ္စတွေပေါ့နော်ဒါတွေကအဓိကအဖူအထက်တွေပါပဲဒါမဲ့လည်းနိုင်ငံတကာကလာပြီးတော့လေ့လာစောင့်ကြည့်နေကြတဲ့ပုံကိုယ်တွေကိုယ်တိုင်ကပဲဟိုချီကျူးတော့ပနာပြုကြပါတယ်နော်ဒီ EU အဖွဲ့ကလည်းလာကြတယ်အမေရိကန်ကလည်းလာကြတယ်အလားတူပဲအိန္ဒိယချင်းကျွန်တော်တို့အာရှနိုင်ငံတွေလည်းလာပြီးတော့စောင့်ကြည့်လေ့လာကြတဲ့အခါမှာသူတို့ကအားလုံးကအကြီးကြီးနက်နက်နဲ့ချီကျူးကုန်ပြုပြီးတော့ပြောကြဆိုကြတာတွေကြားရတော့ကျွန်တော်တို့မှဝန်းသားရပါတယ်အဲ့တော့ဒီမတမာမှုဆိုတဲ့နေရာမှာကျွန်တော်တို့စောစောပိုင်းတော့ဒီမဲမတမာမှုတွေရှိမလားဆိုပြီးလူတွေပူပင်ခဲ့တာတွေကျွန်တော်တို့ပြောမိဆိုမိကြတယ်ပေါ့အဲ့တော့အခုဒီမဲရေတွက်တဲ့နေရာမှာဒီကြိုတင်မဲဆိုတဲ့ကိစ္စတွေကဘယ်လိုကြောင့်ဒီလိုများကြီးကြီးကျယ်ကျယ်ဖြစ်လာတယ်လို့များယူဆမိပါလဲခင်ဗျနားလည်မှုလွှဲတာပဲလားဒါမှမဟုတ်လည်းပဲတမင်များလောက်ကြသလားဆိုတာတွေရောကျွန်တော်တို့ဆွေးနွေးလို့ရမလားခင်ဗျစောက်ကြောပဲပြောပါဦ
းအဲ့ဒါတော့ပြောဖို့တော့ခက်တယ်ဗျကျူတင်မဲ့ကိစ္စကလေ
ဟုတ်ကဲ့
အခုကအတီးပြုတ်တော့မရဘူးပေါ့ဗျာကြားရတဲ့တင်းတွေကတော့မျိုးစုံကြားနေရတယ်အထူးသဖြင့်တော့ကျူတင်မဲ့ကနှမျိုးရှိရဦးအကြောင်းကြောင်းကြောင့်ရက်ွက်ထဲမှာရှိနေပြီးမဲမပေးနိုင်တဲ့ကျူတင်မဲ့ကတစ်မျိုးအဲ့ဒီမှာသိပ်ပြဿနာမရှိဘူးလို့ကြားတယ်နောက်ပြဿနာတစ်ခုကတော့တက်နဲ့တက်မိသားစုတွေရဲ့ကျူတင်မဲ့ကိစ္စတွေပေါ့အဲ့ဒီကိစ္စတွေတော့ကျွန်တော်လည်းအတိအကျတော့မသိဘူးသို့တော့ကြားရတဲ့တင်းတွေကတော့ကိုယ်တိုင်ကာယကံမြောက်မဲပေးခွင့်မရဘဲနဲ့တာဝန်ရှိတဲ့သူကပေးလိုက်တယ်လို့ပြောကြတာတွေလည်းရှိတယ်။ဘလောက်ဒီမှန်မှန်တော့မသိဘူးပေါ့ဗျာ။ကြားရတဲ့တဲ့ကိုကျွန်တော်လည်းတစ်ဆင့်ပြန်ပြောတာပဲ။အဲ့ဒီကိစ္စတွေကဘယ်မှာပေါ်လာလဲဆိုတော့လာရှိုးကိစ္စနော်သူသတင်းစာရှင်းလင်းဝတ်လို့တော့ကျွန်တော် TV ကနေကြည့်ရတယ်။အဲ့ဒီမှာပြောကြဆိုကြတာတွေကြားရတယ်ပေါ့နော်။ကျွန်တော်တော့အဲ့ဒါပဲကြားမိတယ်ပေါ့။
ဟုတ်ကဲ့ခင်ဗျာဆရာဦးဖေမျိုးဘယ်လိုသဘောရလဲခင်ဗျာအဲ့ဒီမှာကျွန်တော်တို့သတင်းစာရှင်းလင်းပွဲလုပ်တော့အဲ့ဒီမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရဲကတော်တော်ပဲစိတ်ဆိုးမှန်ဆိုးဟဲ့လားပြောသွားဆိုသွားတယ်ဆိုပြီးတော့သတင်းတွေမှာကြီးလာတယ်အဲ့ဒါကတော့လူတွေထောက်ပြစရာဖြစ်သွားတာပေါ့လေအဲ့တော့ပြောပါအောင်ခင်ဗျာဆရာအမြင်လေးကြားပြစီ
အဲကျွန်တော်တို့ကတော့ဒီချိုတင်မဲကတော့ဟိုပြောစရာလေးတော့ရှိတော့ပေါ့ဗျာဒါမဲ့လို့ပမာဏအဖြစ်တော့အခုဒီတိုင်းပြည်လုံးအနေထားနဲ့ပြောမယ်ဆိုရင်တော့ကျွန်တော်တို့2010တုန်းကနေဆိုင်တော့အဲ့ဒီလောက်ထိတော့ကျွန်တော်တို့မဖြစ်ဘူးပေါ့နော်ပြီးတဲ့နောက်ဘာဖြစ်တယ်လဲဆိုတော့ခက်စောစောတုန်းကဒီဝဲစင်းတုန်းကပြဿနာတော်တော်ကြီးကြီးမားဖြစ်တော့အဲ့ဒါပေါ်မှာလူတွေကစိုးရင်ကြောင်ကြာသိမ်းများခဲ့တာအဲ့တော့ချိုတင်မဲကြတော့အဲ့ဒါနဲ့ဆိုင်ရင်တော့ဟိုမစိုးပါဘူးလို့ပဲကျွန်တော်ကတော့ဒီလိုပဲမြင်ပါတယ်နောက်တစ်ခါဒီမဲစင်းရင်းတွေမှာအစင်မမမကနာရီပေါ့နော်အဲ့လိုနံပါတ်မပါတာတို့ဟိုမမယွင်းတွေမျိုးစုံဖြစ်တဲ့အကြောင်းကလည်းပဲဒီအများပြည်သူမဲဆန္ဒရှင်တွေကိုဒီကိုမိမိရဲ့ဆန္ဒမဲဟာဘလို့အရေးကြီးတယ်ဆိုတဲ့အကြောင်းကိုဟိုသတိပေးနှိုးဆော်လိုက်တယ်လို့ဖြစ်တယ်လို့လည်းထင်တယ်ဗျဒါကြောင့်မို့လို့ကျွန်တော်တို့ကိုမဲကိုအဲတနီးနီးပေါ့နော်အဲအတိတ်ဆောင်တနီးနီးအဲမလျော်မကန်အလုံးမခံအောင်ဆွဲသဘောမျိုးနဲ့စူးစမ်းပန်းစားဒီမဲဆန္ဒပေးကြတယ်လို့ကြဲကြတယ်လို့ထင်တယ်အဲ့ဒါကြောင့်မို့လို့စောစောကအဲမဲစင်းထဲမှာအမှားယွင်းရှိခဲ့တဲ့ဟာတွေကြောင့်ရောပါတာရှိရင်တော့မှာပဲအဲ့ဒီဟာအပေါ်မှာပြန်တုံ့ပြန်တဲ့လူတို့ရဲ့အဲဆန္ဒကြောင့်ကျွန်တော်တို့ဒီဆန္ဒမဲတွေအခုဟိုဆန္ဒမဲပြည့်တဲ့နေရာကိန်းလုံးပေါ့နော်အခုလောက်ထိမြန်မြန်ပြပြဖြစ်တယ်လို့မြင်ပါတယ
်ကိုစီတူအောင်မြင့်ကရောခင်ဗျာဒီရွေးကောက်ပွဲကြီးပြီးဆုံးသွားတယ်နဲ့ပတ်သက်ပြီးတော့ဘယ်လိုများအမြင်ရှိပါသလဲ
အဲရွေးကောက်ပွဲကြီးကိုသုံးသပ်ကြည့်လိုက်တဲ့ခါကျတော့ဟိုနောက်လာမဲ့ရွေးကောက်ပွဲတွေမှာအသုံးပြုဖို့အတွက်ကျွန်တော်တို့မဲစီရင်ကိန်းကနန်းတွေပေါ့နော်မဲစီရင်ကိန်းကနန်းတွေဟိုမေဘီပိုင်ခွင့်ရှိသူဘယ်လောက်ရှိတယ်လဲဆိုတဲ့ဟာတွေကတော့အမှန်တကယ်ကျွန်တော်တို့မရခဲ့ဘူးပြီးတော့မှမေဘီပိုင်ခွင့်ရှိသူစီးရင်တွေရဲ့မှန်ကန်တဲ့အချက်လက်တွေကိုတော့မရရှိခဲ့ဘူးဒါပေမဲ့ဟိုနေရာအများစုကိုကြည့်လိုက်ရင်တော့လွတ်လွတ်လပ်လပ်မေဘီနိုင်တဲ့အနေအထားကိုကြည့်လိုက်တဲ့ဆိုရင်တွေးလိုက်တဲ့အခါကျတော့ဟိုဒါကဘာပဲပြောဟိုဘာလဲလက်ခံလို့ရနိုင်တဲ့အနေအထားမျိုးဖြစ်သွားတာပေါ့နော်ပြီးတော့မှဥတည်ရရဲ့ဒီရွေးကောက်ပွဲကော်မရှင်ရဲ့လုပ်ပေးပုံကိုကြည့်လိုက်ရင်တော့ဒီနိုင်ငံတကာမိသားစုတွေရောအမတ်လောင်းတွေရောအကုန်လုံးကိုဒီချသူပုံမှန်လေးနဲ့ဒါမဲပြေးပုံကိုပြတ်သားနိုင်တဲ့အတွက်ကြောင့်မလို့ဒါကတော့လွတ်လပ်ပွင့်လင်းမှုရှိပြီးတော့မှကောင်းတဲ့လက္ခဏာလို့တော့ကျွန်တော်တို့ဟိုပြောလို့ရပါတယ်အဲပြီးတော့မှနောက်တစ်ခုကမဲကြီးတွေ့တာတွေပိုင်းနဲ့ပတ်သက်ရင်လည်းအဲ့လိုပါပဲမြို့နယ်ရုံးနေအထီးကို तू ကဟိုဒီချပုံမှန်လေးနဲ့ကြီးရှုပ်ပွင့်ပေးရတဲ့ခါကျတော့ဟိုမဲစင်းကြီးတွေပိုင်းမှာအနိုင်ရှုံးနဲ့ပတ်သက်ရင်တော့တကယ်ကိုဟိုအမားယွင်းနေပါလိအတော်နေတဲ့ယူခပွဲလို့တော့ပြောလို့ရပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့တိုင်းပြည်ကြီးတပြည်လုံးမှာဒီလောက်များပြတဲ့မြို့နယ်တွေမှာဒီလောက်အတိုင်းအတာနဲ့လုပ်ရတဲ့ကိစ္စမှာဒီအဖို့အထစ်တွေရှိတာတော့လည်းပဲဒါကနည်းနည်းသဲကြီးခံကြမှာပေါ့လေเนาะဒီမဲစင်းမှားတဲ့ကိစ္စကတော့စောစောပိုင်းတော်တော်ကပဲရုပ်ဆိုးခဲ့တဲ့အတွက်ကြောင့်လူတွေကယုံထင်ကြောင်တင်နဲ့ဖြစ်ခဲ့ကြပါတယ်အဲ့တော့အခုဒီရွေးကောက်ပွဲကတော့ပြီးဆုံးသွားပြီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရဖွဲ့နိုင်တဲ့အခြေအနေကိုရောက်သွားပါပြီအဲ့တော့လက်ရှိအစိုးရကနေပြီးတော့နောင်လာမယ့်ဒီ NLD အစိုးရအသစ်ကိုအေးချမ်းချမ်းနဲ့အာနာလွှဲပြောင်းဖို့ဂျားထဲမှာ3လကျော်ကျော်ဒေးလာနေပါတော့အချိန်ရရှိနေပါသေးတယ်အဲ့တော့အားလုံးအဆင်ပြေပြေချောချောမွေ့မွေ့ဖြစ်ဖို့ကလည်းပဲဒါအင်မတန်မှပဲအရေးကြီးပါတယ်ဒါကြောင့်မို့လို့ဒီကိစ္စနဲ့ပတ်သက်ပြီးဆက်ပြီးဆွေးနွေးကြပါခင်ဗျာဥကြောင်ဝင်ပြောပါအောင်ခင်ဗျာ
လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်ရဆိုရင်အခု16ရက်နေ့မှာလွှတ်တော်ခေါ်ထားတယ်အဲ့ဒါလွှတ်တော်အဟောင်းမှာ
ဟုတ်ကဲ့
သူကဘယ်အထိကြာမလဲဆိုတော့ January 30ဒီအဲ့ဒီလွှတ်တော်အဟောင်းကသက်တမ်းရှိသေးတယ်ဗျာအဲ31ရက်မှာလွတ်တော်အစ်စ်ကစခေါ်ပါအဲ့ဒီကနေပြီးတော့베리ရောက်မလဲဆိုတော့ match ပေါ့နော် match 30လောက်ကြီးကသွားမယ်အဲ့ဒီဂျာကာလာကတော့သူညီကြနှံ့ညလိုက်မယ်ထင်တယ်အဲဆွေးနွေးပွဲကလည်းအဲ့ဒီကာလာအတွင်းလောက်မှာဖြစ်လိမ့်မယ်ထင်တယ်သူ့မို့တိနေလဲစောရင်စောမယ်ပေါ့ဗျာအဲ့တော့ဒီညောင်းညောင်းအာလာလွှဲပြောင်းနိုင်စွာရှိမရှိပေါ့နော်ဒါကိုပဲဆွေးနွေးလိမ့်မယ်ထင်ပါတယ်ကြံတဲ့အခြေခံဥပဒေကိစ္စဘာညာလဲတော့နောက်ပိုင်းမှာဆွေးနွေးလိမ့်မယ်ထင်တယ်ဘာဖြစ်လို့လဲဆိုတော့ဒေါက်ဆန်းစုကြည်ကိုယ်တိုင်ကပြောတာအခုဆွေးနွေးပွဲကတော့အာဏာလွှဲပြောင်းရေးအတွက်ပဲသွားလိမ့်မယ်တကယ် NLD အာဏာရပြီးတော့မှကျန်တဲ့ကိစ္စတွေဆက်ဆွေးနွေးမယ်ဆိုတော့သဘောမျိုးပြောတာကြားထားတာရှိတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဆရာဦးဖေမျိုးခင်ဗျပြောပါအောင်ခင်ဗ
ျဟုတ်ကဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေရတော့ဒီအခုရွေးကောက်ပွဲလုပ်တယ်လုပ်ပြီးလို့ရှိရင်တော့စောစောကိုကျောင်းပြောသလိုပါပဲအဲ့ဒီနေ့ရက်ဒီပေါ့နော်အဲလွှတ်တော်ရဲ့တက်တန်းကလည်း January အကုန်မှာကုန်ဆုံးသွားမယ်လက်ရှိဒီအစိုးရဖွဲ့ရဲ့တက်တာလည်းမတ်လအကုန်မှာပြီးဆုံးသွားမှာဆိုတော့အဲ့ဒီလိုအချိန်ကာလတွေမှာအဲဒီဇန်နဝါရီအကုန်မှာလွတ်တော်အစ်ခေါ် March ကုန်31ပေါ့နော်30 31မှာအဲဒီအစိုးရအစ်ကြောင်းလဲပေါ့နော်အဲ့လိုဖြစ်ရမှာပေါ့နော်ဒါဖွဲ့စည်းပုံအခြေခံဥပဒေအတိုင်းတွားရင် ဒီတိုင်းပဲဖြစ်ရမှာလို့ကအဲ့ဒါကရွေးကောက်ပွဲကိုလည်းတရားမျှတဆိုတာကျင်းပတယ်ဆိုရင်ရွေးကောက်ပွဲအပြီးသားပေါ့နော်ဒီနောက်ပိုင်းမှာဒီလိုလွှဲပြောင်းတဲ့ဟာဒီလည်းပဲဒီတိုင်းပဲဆက်ဖြစ်ရမှာလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျပြည်သူတွေရဲ့ဆန္ဒကိုအလေးထားတဲ့အနေနဲ့ဒီတိုင်းပြည်ရဲ့အရေးပြည်သူတွေရဲ့အရေးကိုရှေ့ရှုပြီးတော့ပေါ့နော်အခုရှုံးနေသွားကြတဲ့ပုံစံတွေအနေနဲ့သဘောထားအကြီးကြီးထားပြီးတော့နော်အမြင်ကျဲကျဲနဲ့ဒီအာဏာလွှဲပြောင်းရေးကိုလုပ်ပေးသွားနိုင်မယ်ဆိုရင်အင်မတန်ကိုပဲကောင်းမွန်တဲ့ကိစ္စဖြစ်မှာပါသမရာကြီးကိုယ်တိုင်ကလည်းပဲဒီကိစ္စအနေနဲ့ပတ်သက်ပြီးတော့စောစောပိုင်းတည်းကသူကပြောထားတာပဲရွေးကောက်ပွဲကော်မရှင်ရဲ့ရလကတွေကိုအလေးထားပြီးတော့လှုပ်ဆောင်ပေးသွားမယ်အာဏာလွှဲပေးသွားမယ်ဆိုတော့သမရာကြီးလည်းပဲအခုဆိုရင်အင်မတန်ကိုပဲဂုဏ်သိက္ခာတက်နေပါပြီကိုစီတော်မင်းရောပြောပါအောင်ခင်ဗျဒီအာဏာလွှဲပြောင်းရေးကိစ္စနဲ့ပတ်သက်လို့ဘယ်လိုများအမြင်ရှိပါလဲ
ဒီအာဏာလွှဲပြောင်းရေးကိစ္စဆိုတဲ့ဟာကတကယ်တော့တိတိကျကျကိစ္စမဟုတ်ပါဘူးဥပမာကျွန်တော်အခုအသက်50ရှိသွားပြီဆိုတော့ကျွန်တော်တစ်ဆက်ပေါ့နော်ကျွန်တော်တစ်ဆက်1962မှာဘူချုပ်ကြီးနေဝင်အာဏာသိမ်းခဲ့တယ်အဲ့ဒီနောက်မှာကျွန်တော်တို့မွေးတာပါကျွန်တော်တို့မျိုးဆက်တစ်ဆက်လုံးကဒါတမတော်အစိုးရကအုပ်ချုပ်တာဖြစ်စီသို့မဟုတ်စစ်တပ်ကနေပြီးတော့မှကြောထောင်းနောက်ခံပြုထားတဲ့အစိုးရတရရက်ကဖြစ်စီအုပ်ချုပ်တာအဲ့ဒါကြီးပဲတောက်လျှောက်ဖြစ်ခဲ့တယ်ဒီနေ့ချိန်ကြီးအခုကျွန်တော်တို့နှစ်ပေါင်း50ကျော်သွားပြီကျွန်တော်တို့အခေါ်အဝေါ်အားဖြင့်ဆိုရင်စစ်ဘုတ်ချုပ်တင်နဲ့စစ်ဘုတ်ချုပ်အဟောင်းနေနဲ့ပူးတွဲပြီးတော့အုပ်ချုပ်တာပေါ့အဲ့တော့အဲ့လိုပူးတွဲအုပ်ချုပ်တာနှစ်ပေါင်းကြာလာတဲ့ခါကျတော့ဒီကိစ္စကဘာကိစ္စကြီးဖြစ်လာတယ်လဲဆိုတော့ဒီအာဏာကိစ္စတစ်သက်မဟုတ်တော့ဘူးဒီမိုကရေစီကိစ္စတို့နိုင်ငံရေးစကားတွေပေါ့နော်ဒီလောက်တစ်သက်မဟုတ်တော့ဘူးကိုဂျိုးစည်းဝါးကိစ္စတွေပါပါလာတယ်ဘာဖြစ်လို့လဲဆိုတော့ဒီနှစ်ပေါင်းများစွာအုပ်ချုပ်လာစဉ်အတွင်းမှာအခုဒီဘက်ခင်မှာဆိုရင်ပို့ပြီးတော့စိုးတာပေါ့ဒီစစ်ဘုတ်ချုပ်အဟောင်းတွေဆိုရင်ဟိုတော်တော်လေးကိုကြွယ်ဝချမ်းသာလာကြတယ်အဲပြည်သူလူထုဆိုရင်ဆင်းရဲတွေနဲ့သွားတယ်တိုင်းပြည်ဆိုရင်လည်းဟိုအောက်ထိရောက်သွားတယ်အဲ့လိုအခြေအနေမျိုးမှာဟိုရှေ့မှာဖြစ်ထားမှုတဲ့အခြေအနေတွေကိုကျွန်တော်တို့ပြန်ကြည့်လိုက်မယ်ဆိုရင်ဒီစီရင်တရားဟိုကိစ္စလေးပါလေးတော့မှဟိုမပေးကျင်တဲ့ဟာမျိုးတွေကျွန်တော်တို့တွေ့နေရတယ်အဲပြီးတော့မှဟိုနောက်ဆုံးလွတ်တော်တော့ကဆိုရင်ကျွန်တော်တို့ဘာတွေ့ခဲ့သလဲဆိုတော့ပြည်ခိုင်မျိုးပါတီအမတ်တွေရော NLD ရောတိုင်းသားတွေရောအကုန်အရက်သားအမတ်တွေအကုန်လုံးကဟိုတိုင်းနယ်ပြည်နယ်အဲမှာရှိတဲ့ဝန်ကြီးချုပ်တွေကိုသက်ဆိုင်ရာတိုင်းနယ်ပြည်နယ်လွတ်တော်တွေကနေပြီးတော့မှရွေးကောက်တင်ပြောက်တဲ့လူတွေကိုဝန်ကြီးချုပ်ခန့်ဖို့ဆိုပြီးတော့မှဖွဲ့စည်းပုံကိုပြင်ဖို့ဆိုပြီးတော့မှတင်ခဲ့တယ်ဒါပေမဲ့အဲ့ဒါကိုတပ်မတော်ကပယ်ချခဲ့တယ်ပြောချင်တဲ့သဘောကဒီပြည်နယ်တစ်ခုတိုင်းတစ်ခုရဲ့ဝန်ကြီးချုပ်လုပ်ပိုင်ခွင့်ဆိုတာတကယ်တော့သိပြီးတော့အကြီးကြီးမဟုတ်ပါဘူးအဲ့ဒါကိုတော့မှပယ်ချခဲ့တယ်ဆိုတာမနေ့တနေ့ကပဲသိကြသေးတာမဟုတ်ဘူးဒီလိုအခြေအနေမျိုးမှာကိုယ်အာဏာနဲ့ကိုကျိုးစည်းပွားတွေနဲ့အကုန်လုံးဆက်ဆက်နေတဲ့သမရဒုသမရပြီးတော့မှဟိုဝန်ကြီးဌာနတွေအကုန်လုံးပါတဲ့အစိုးရအဖွဲ့ကိုလွှဲပြောင်းပေးဖို့ဆိုတဲ့ကိစ္စကဟိုကျွန်တော်တို့တိုင်းပြည်အတွက်တော်အရေးကြီးတဲ့ဟိုပြောင်းလဲမှုကြီးဖြစ်ပါတယ်ဒါကြောင့်မလို့ဟိုဓာကြီးကိုအစဉ်ပြေပြေဖြစ်ဖို့ဆိုတဲ့ဟာကတော့ကျွန်တော်တို့ပို့ပြီးတော့မှဟိုပြောလဲမြော်လင့်ပါတယ်ဒီအတွက်ကိုပို့ပြီးတော့မှသတိထားပြီးတော့မှကင်တွယ်သွားရမယ်လို့တော့ဟိုကျွန်တော်တို့ကတော့ဟိုဘာလဲစဉ်းစားမိပါတယ်လွယ်လွယ်ကူကူဖြစ်လာလိမ့်မယ်လို့တော့ကျွန်တော်တို့အခုချိန်ကြီးကတော့မမြင်မိသေးဘူ
းဟုတ်ကဲ့ခင်ဗျအခုဒီ NLD အစိုးရဖြစ်လာတဲ့အခါမှာဒါကဒေါ်အောင်ဆန်းစုကြည်ရဲ့ဉာဏ်ပညာအတွေးခေါ်အမျှော်အမြင်တွေကိုလူတွေကအားကိုးပြီးတော့ NLD ကိုအကုန်ပုံအောင်ပြီးတော့မဲပေးခဲ့ကြတာပါဒီတော့ခုနကပြောသလိုပဲNLD ကအစိုးရဖြစ်လာတဲ့အခါမှာလည်းပဲဟာခွက်တည်ရှိရင်တော့လည်းအကုန်လုံးကဝိုင်းပြီးတော့ထောက်ပြကြမှာပါပဲဒီတော့ဒီနောင်လာမဲ့ဒီအစိုးရအတွက်ကိုသမရရွေးချယ်ရေးကိစ္စကလည်းပဲတော်တော်လေးအရေးပါလာပါတယ်တက်ကရွေးချယ်ပေးမဲ့ဒီသမရလောင်းဒုတိယသမရလောင်းတို့ဒီက NLD ဘက်ကရွေးမဲ့ဒုတိယသမရလောင်းတို့အဲ့တော့ဒီလိုဒုတိယသမရလောင်းတွေရွေးပြီးတော့သမရတကရွေးရမယ်ဘုံမယ်ဆိုတော့ကအဲ့ဒီဟာတွေကလည်းအဲ့ဒီကိစ္စတွေချောချောမုံမွေရှိဖို့ကိုလည်းပဲအားလုံးကနော်ဟိုစောင့်ကြည့်နေကြတာပေါ့ဒါတွေရောဆရာဦးကျော်ဝင်းတို့ဘယ်လိုများမြင်ပါလဲခင်ဗျအ
ခုဆွေးနွေးပွဲကတော့အာဏာလွှဲပြောင်းရေးကိစ္စကိုဦးတည်ဆွေးနွေးကြမယ်ထင်တယ်အဲ့ဒီတော့အဲ့ဒီကိစ္စမှာကိုပဲပြဿနာတစ်ခုတက်နိုင်တာသမရာလောင်းရွေးချယ်မှုပေါ့ကျွန်တော်ထင်တာပြောတာပေါ့လေအဲ့တော့အရင်ကလည်းသတင်းပေါက်ထတာရှိရဲ့ဗျအဲ့ဒါပါလဲဆိုတော့ရက်ကန်ကိုပေါက်ထတဲ့သတင်းတွေပေါ့ဗျအဲ့ဒီသတင်းကိုကျွန်တော်တို့လည်းနည်းနည်းစောင့်ကြည့်ခြင်းတယ်တကယ်လို့များ NLD အနေနဲ့ကဥရွှေမန်းကိုသမရအဓိကသမရလောင်းအနေနဲ့ရွေးလိုက်နေဆိုရင်တက်ကဘယ်လိုသဘောထားမလဲ။ဗမာနိုင်ငံရေးမှာ group psychology ရှိတယ်ပြ။အဲ့ဒီ group psychology ကပေါ်ပြချက်တွေအများကြီးတက်ခုကပါလဲဆိုတော့သူတို့တစ္ဆပေါက်လို့ယူဆတဲ့လူတယောက်ကိုသူတို့ရန်သူလို့ယူဆတဲ့လူနဲ့ပုံမုန်းတတ်တယ်။အဲ့ဒါဗမာပြည်ကွန်မြူနစ်ပါတီမှာလည်းရှိတယ်။တက်မှာလည်းရှိနိုင်တယ်။အဲ့လိုစဉ်းစားရင်တော့အဲ့ဒီရွေးချယ်မှုကိုတက်မတော်ဘက်ကလိုက်လျောဖို့နည်းနည်းခက်မဲ့ဖြစ်နေတယ်။ဒါကြောင့်အဲ့ဒီကိစ္စကိုတော့ပလေးတနဲ့စဉ်းစားကြည့်ခြင်းနဲ့ဒါပေမဲ့နည်းနည်းစိတ်ချမ်းသာစရာကောင်းတာကတော့အယက်သားစစ်စစ်တရားပဲရွေးမယ်လို့ဒေါက်ဆန်းစုကြည်ကရွေးကောက်ဝယ်မတိုင်ရမှာတခါပြောဘူးလေဒါပေမဲ့ခက်တာဥရွှေမန်းကလည်းအခုလောလောဆယ်မှာတော့အယက်သားစစ်စစ်လို့ပြောရပေမဲ့ တစ်ဖက်ကတက်ကနဲ့ကင်းကွာဆိုတော့လည်းသိမကြသေးဘူးပေါ့အဲ့တော့သူရောသူရောအဲ့ဒါလေးရောစဉ်းစားရရှိတယ်ဒီရွေးချယ်မှုကိစ္စဆက်နွယ်ပြီးတော့အဖို့ဖြစ်ဖြစ်မှာတော့ကျွန်တော်လည်းနည်းနည်းစိုးရိမ်တယ်ဒါပေမဲ့ဂျောင်ဆွမ်းစုကြည်နေလည်းတော့ဒါလေးအားလုံးကိုတွက်ပြီးသားဖြစ်ပါလိမ့်မယ်ကိစ္စနာအနေဆို side effect အနေဆိုရွေးချယ်မှုတစ်ခုတော့သူလုပ်လိမ့်မယ်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆရာဖေးမြောခင်ဗျ
ဟုတ်ကဲ့ကျွန်တော်ဆင်းတဲ့သမရန်လောင်းကိစ္စမှာတော့ဂျောင်ဆွမ်းစုကြည်ကမကြိုင်ရပြောကြတာရှိတယ်လေအဲဒီ NLD ကသမရအောင်ရွေးလို့ရှိရင်လည်းပဲအဲဒီသမရသည် NLD ပါတီရဲ့ဦးဆောင်မှုအောက်မှာပဲရှိရမှာဆိုတဲ့ဘောပေါ့နော်ဒီလိုပြောကြတာရှိပါတယ်အဲ့တော့နောက်တစ်ခုကပါရှိတယ်လေဆိုတော့ဟိုတမတော်အနေနဲ့လည်းဒီစဉ်းစားမှာဆိုအခုဖွဲ့စည်းပုံအရအခု NLD ကနိုင်ရတဲ့ကြောင့်အစိုးရဖွဲ့စည်းတိုင်အောင်ကိုင်းပြည်ရဲ့အာဏာပေါ့နော်အာဏာအဓိကကျတဲ့အာဏာတွေဒီတမတော်ရဲ့လက်ထက်မှာပဲရှိတဲ့အတွက်ကြောင့်မလို့ဒီ NLD ပါတီကအစိုးရဖွဲ့လာတဲ့အတွက်ကိုတမတော်အနေနဲ့သိပြီးတော့စိုးရိမ်ကြောင်းကြစရာရှိတယ်လို့ကျွန်တော်တော့မထင်ဘူးပြ။နော်အဲ့တော့ NLD ပါတီနဲ့ဒီအစိုးရအဖွဲ့ထဲမှာလည်းတမတော်ကပါဝင်မှာပဲလေ။ဒါတွေကတော့အသေးစိတ်တွေတော့ပြောမနေတော့ပါဘူးပြ။တမတော်ရဲ့ကန့်သလင်းတော်တော်ကြီးမားတဲ့အာဏာကိုဆက်ပြီးတော့ကင်ထားသေးတာပေါ့။အဲ့တော့ဒီဖွဲ့စည်းပုံအရဆိုလို့ရှိရင်အခုရွေးကောက်ပွဲမှာနိုင်လာတယ်။ဒီဖွဲ့စည်းပုံနဲ့ကျင်းပတဲ့ရွေးကောက်ပွဲပဲနိုင်လာတဲ့ပါတီကနေဖွဲ့စည်းလာတဲ့အစိုးရကိုတမတော်ကလက်မခံနိုင်စရာအကြောင်းမရှိဘူးလို့ထင်တယ်လက်ခံပင့်တယ်လို့လည်းကျွန်တော်မြင်တယ်လက်ခံမှသာနေလဲတရားမျှတမှုရှိမှလို့ကျွန်တော်ကတော့မြင်တယ်ဗျအဲ့တော့အဲ့ဒီရွေးကောက်ပွဲမှာတက်လာတဲ့အစိုးရနဲ့တပ်မတော်ကဝန်ကြီးများပါညာစသဖြင့်တပ်မတော်ကျန်တဲ့စိတ်ပိုင်းတွေရရှိပါတယ်အဲ့ဒါဒီမှာပူးတွဲပြီးတော့လှုပ်ချင်အဖြစ်သားလေကျွန်တော်တို့တိုင်းပြည်ရဲ့ကောင်းကျိုးပေါ့နော်ကျွန်တော်တို့တိုင်းပြည်ဒီမိုကရေစီအကူပြောင်းဆိုလဲအကူကူပြောင်းတဲ့အတိုင်းတာပေါ့ဗျာဒါအစပြုအတိုင်းတာပေါ့အဲ့ဒီအထီကိုချော်ချော်မော်မော်ဖြစ်မယ်အတောင်ရှိဖွဲ့စည်းပုံကပေးတဲ့အတိုင်းအတာအကန့်အသတ်ထဲမှာဖြစ်နိုင်တဲ့ဒီမိုကရေစီအနေအထားမျိုးပေါ့နော်အဲ့ဒီအနေအထားမျိုးကဒီ NLD ကရွေးချယ်လာတဲ့အစိုးရနဲ့တပ်မတော်နဲ့ပူးပေါင်းဆောင်ရွက်တဲ့အနေအထားရှိမှသာလျှင်အဲ့ဒီလောက်ကိုရောက်မယ်လို့ကျွန်တော်ကတော့မြင်တယ
်ဟုတ်ပါတယ်ခင်ဗျတပ်မတော်နဲ့ကတော့ပူးပေါင်းဆောင်ရွက်ဖို့ကအင်မတန်ပဲအရေးကြီးပါတယ်အင်တာဗျူးတစ်ခုမှာဒေါအောင်ဆန်းစုကြည်ပြောသွားတယ်လို့ပဲအရင်ကတော့ပြီးခဲ့တဲ့ကိစ္စတွေကတော့ရှိခဲ့တယ်ပေါ့လေဒါပေမဲ့လို့လည်းပဲအခုခေကာလာအချိန်ခါလည်းပဲပြောင်းလာပြီလူတွေလည်းပြောင်းလာပြီဆိုတော့ဒီကိစ္စကိုသူကစိတ်မပူပါဘူးဆိုတာမျိုးကျွန်တော်တို့လည်းပဲတပ်မတော်ရဲ့ပူးပေါင်းဆောင်ရွက်မှုနဲ့တိုင်းပြည်ရဲ့ခုံသက်ခါတက်လာတာကိုပဲကျွန်တော်တို့ကလည်းမြင်ချင်တာပါပဲကိုစီတူအောင်မျိုးခင်ဗျပြောပါအောင်ဒီဒုတိယသမရလောင်းနေရွေးမဲ့ကိစ္စသမရရွေးမဲ့ကိစ္စအ
ရေးကြီးတာကတော့ခုနကတော့ဟိုဆရာဖေးမြင့်ပြောတဲ့စီမှာကျွန်တော်ဟိုထောက်ခံတာတစ်ခုရှိပါတယ်အဲ့ဒါပါလဲဆိုတော့လောလောဆယ်မှာဖွဲ့စည်းပုံခေကာဥပဒေအောက်မှာပဲအာဏာလွှဲပြောင်းမှုကိစ္စကိုချော်ချော်မွေ့မွေ့ဖြစ်သွားဖို့ဆိုတာဒါအရင်အရေးကြီးပါတယ်အဲ့ဒီအတွက်ကိုပဲဒီဆုံးစနေရတယ်ဗျာလေလောက်ကြမှာပေါ့နော်ဆရာကျော်ဝင်းလည်းပြောသွားတယ်အဲ့တော့ကျွန်တော်နားလေတာတစ်ခုကတော့ဒေါန်ဆန်းစုကြည်အနေနဲ့သူ့အနေနဲ့သူဟိုရွေးချယ်ဖို့လိုတယ်ရွေးချယ်ဖို့လိုတယ်ဆိုတာကအခုလောလောဆယ်ဆိုရင်ဟိုဖွဲ့စည်းပုံအခြေခံဥပဒေရရထားတဲ့အနေထားအရဆိုရင်ဒေါန်ဆန်းစုကြည်မလုပ်မလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့မှသမရတွေဒုသမရတွေဘယ်လိုဖြစ်တယ်လဲဆိုတဲ့ဟာကကျွန်တော်တို့စဉ်းစားလို့ရမှာကျွန်တော်တို့နားလေတာကတော့ဒီတိုင်းပြည်မှာအမြင့်ဆုံးအာဏာရှိတာကအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဆိုတာရှိတယ်အဲ့တော့အဖွဲ့ဝင်17ယောက်ပါတယ်သူဟာဒါတိုင်းပြည်မှာဆိုတာအမြင့်ဆုံးပဲဆိုတော့အဲ့ဒီမှာဆိုရင်တပ်မတော်ကကာကွယ်ရေးဦးစီးချုပ်အပါအဝင်တခြားသောတပ်မတော်အရာရှိကြီးတွေအားလုံးပေါင်းစုစုပေါင်း6ယောက်ရှိတယ်ကျန်တဲ့ဥစ္စာ5ယောက်ရှိတယ်အခုလောလောဆယ် NLD ကအပြတ်အသတ်အနိုင်ရသွားပြီဆိုတော့ကျန်တဲ့5ယောက်ကအဲ့ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကို NLD ကလူတွေချောက်သွားလိမ့်မယ်ရောက်သွားမယ်ဆိုတော့အဲ့မှာဘသူတွေရှိတယ်လဲဆိုတဲ့ခါကျတော့သမရတယောက်ရှိမယ်ဒုသမရတယောက်ရှိမယ် NLD ဘက်ကနေပြီးတော့မှပြည်သူ့လွတ်တော်ဥက္ကဋ္ဌရှိမယ်အမျိုးသားလွတ်တော်ဥက္ကဋ္ဌရှိမယ်ပြီးရင်နိုင်ငံခြားရေးဝန်ကြီးရှိမယ်၅ဦးရှိမယ်အဲ့ဒါ၅ဦးရှိမယ်ဆိုတဲ့ခါကျတော့ဘလို့ဖြစ်ဒေါ်ဆန်းစုကြည်ကသူကတိုင်းပြည်ရဲ့အရေးအယာကိုစီမံခန့်ခွဲမဲ့လူဖြစ်တဲ့ခါကျတော့မြို့သားကကွေနဲ့လုံခြုံရေးကောင်စီတဲကိုသူကပါဝင်သင့်တယ်ပြီးရင်အဲ့ဒီမှာရောက်သွားရင်သူကတတ်မတော်ထိတ်တန့်ပုဂ္ဂိုလ်တွေနဲ့ပေါ့နော်ကာကွယ်ရေးဥပဒေပါဝင်သူကတွေ့ဆုံဆွေးနွေးတာတွေအများကြီးသူလုပ်လို့ရမယ်တိုင်းပြည်ရဲ့အရေးအယာကိစ္စတွေကိုအဲ့ဒါကအရေးကြီးတယ်အဲ့တော့အဲ့ဒီကိုရောက်သွားဖို့ဆိုရင်သူ့အနေနဲ့စဉ်းစားရတော့မယ်ဘလို့အနေထားမျိုးနဲ့သူကရောက်သွားမှလဲအဲ့ဒီမှာခုနကတော့ကျွန်တော်ပြောတဲ့ယာရုနေရာ၅ခုထဲမှာဆိုရင်ဒုံဆန်းစုကြည်အနေနဲ့သွားလို့ရနိုင်တာကနောက်ထပ်၂ခုပဲရှိတယ်သူကသမရနဲ့ဒုသမရလောလောဆယ်မှာသူလုပ်လို့မရဘူးအဲပြီးတော့မှအမျိုးသားလွတ်တော်ဥက္ကဋ္ဌနဲ့သူလုပ်လို့မရဘူးသူကပြည်သူ့လွတ်တော်မှာဝင်ပြိုင်ထားတဲ့အတွက်ကြောင့်မလို့ဆိုတော့သူလုပ်နိုင်တာ၂ခုပဲရှိတယ်ဒီလိုတော့ဥက္ကဋ္ဌလုံးမလားသူမဟုတ်နိုင်ငံဝန်ကြီးသူလုံးမလားအဲ့ဒီခါကျတော့ဆိုရဖွဲ့ကိုသူက control လုပ်ချင်တယ်လဲသူပြောတယ်ဟိုပါတီရဲ့ညွှန်ကြားချက်တွေလဲသူချမယ်လို့လဲသူပြောတဲ့ခါကျတော့တကယ်တော့ဓာရီကဟိုဖွဲ့စည်းပုံအခြေခံဥပဒေနဲ့ကြည့်ရင်တော့သူလုပ်ချင်တဲ့ဟာတွေကဘယ်လောက်ထိအဆင်ပြေမယ်မပြေဘူးဆိုတာမပြောနိုင်ဘူးတကယ်ကျတော့သူရွေးချယ်ရမှာကလွတ်တော်နဲ့ပါတီဘက်ကိုရွေးမလားသူမဟုတ်အစိုးရအဖွဲ့ကိုရွေးမလားဆိုတာပဲတကယ်လို့သူကအစိုးရအဖွဲ့ကို control လုပ်ချင်တယ်သ samrao control လုပ်ခြင်းတယ်ဆိုရင်တော့သူအစိုးရဖွဲ့တယ်မှာရှိနေဖို့လိုတယ်အဲ့ဒီခါကျရင်သူ့ကိုဒါပါတီနဲ့တွတ်တော်နဲ့သူ့ကိုအဆက်ဖြတ်ထားဖို့အဲ့ဒါဖွဲ့စည်းပုံဥပဒေရဲ့အဲ့လိုပြဋ္ဌာန်းထားတယ်ဆိုတော့ခါကျတော့သူလုံးလို့ရနိုင်တာကတော့ senior ဝန်ကြီးအပေါင်းတခြားသောဝန်ကြီးဌာနတချို့ကိုသူကင်ထားမယ်အဲနိုင်ငံရေးဝန်ကြီးကတော့သူလောက်ရမှာပေါ့နော်ဒီတော့မှသာသူကအဲ့ဒီကာကွယ်ရေးကောင်စီတွေကိုသူကရောက်သွားမှာအဲ့တော့အဲ့လိုလုပ်ပြီးတဲ့နောက်မှာမှသမရာကို control လုပ်မယ်ဆိုတော့သူအကုန်လုံးလုပ်လို့ရတယ်အဲ့ဒါကသူကအစိုးရဖွဲ့ထဲမှာနေအဲ့ဒီလိုမှမဟုတ်ဘူးသူဟာဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ဖို့လဲဒါအရေးထားမယ်ပါတီကိုလည်းသူကဆက်ပြီးတော့တော့ဖို့သူအရေးထားမယ်ဆိုရင်တော့သူကပြည်သူ့လွတ်တော်ဥက္ကဋ္ဌသူလောက်ရလိမ့်မယ်ဒီခါကျရဲ့သူကအရန်ကို strong ဖြစ်တဲ့သမရာဒုသမရာကိုယူရလိမ့်မယ်ဆိုလဲဆိုတဲ့ခါကျတော့အဲ့ဒီသမရာတွေဒုသမရာတွေဝန်ကြီးတွေကသူတို့ခံရပြီးတာပါတီနဲ့အဆက်ဖြတ်တာခံရမယ်ဆိုတဲ့ခါကျတော့တုံဆန်းစုကြည်နဲ့ဒါအဆက်ဖြတ်ထားသလိုဖြစ်နေလိမ့်မယ်သူတို့တွားပြီးတော့သွားဆက်ဆက်ရင်လည်းဖွဲ့စည်းပုံနဲ့ညှိစိုးနယ်ဘာညာဆိုတဲ့ပြဿနာတက်လာနိုင်လို့ဖြစ်ပါတယ်အဲ့ဒါရောက်မလို့ဒေါ်ဆန်းစုကြည်ကဘယ်နေရာမှာသူနေမလဲအစိုးရအဖွဲ့ဘက်မှာသူနေမှာလားအစိုးရကို control လုပ်မှာလားသူမို့ဖွဲ့စည်းပုံပြင်ရေးပါတီကိုထိန်းချုပ်ရေးဥပဒေပြည့်ရေးဘက်မှာနေမှာလားဆိုတဲ့အပေါ်မှာမူတည်ပြီးတော့မှသူရေးမဲ့သမရကဘယ်လိုပုံစံမျိုးဖြစ်မလဲဆိုတာကျွန်တော်တို့ပန်းစားလို့ရမယ်လို့ဒီပါတယ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်အင်တာကောင်းတဲ့ဒီသုံးသပ်ချက်ပါပဲအဲ့တော့ကျွန်တော်တို့အချိန်ရလဲနည်းလာပါခင်ဗျာကျွန်တော်ညီကုံချုပ်အနေနဲ့နည်းနည်းစီမှတ်ချက်လေးတွေပေးစေချင်ပါသေးတယ်အဲ့တော့ဆရာဦးကျော်ဝင်းကဘယ်လိုများပြောချင်ပါသလဲ
ကျွန်တော်တို့ယူကော့ဘွဲ့တမိုင်းကိုပြန်ကြည့်ရင်1960ယူကော့ဘွဲ့ပေါ့ဗျာ60ယူကော့ဘွဲ့လည်းအားလုံးကပတ်ရှင်းကိုပုံအောင်မဲပေးလိုက်ကြတာလက်စလိုက်တိုင်ပါတယ်အခုဘွဲ့ကတော့60တဲ့တော့မြင်မလားမသိဘူးအဲ60ယူကော့ဘွဲ့နဲ့ပတ်သက်လို့တော့နိုင်ငံလက်ကသတင်းစာတွေကအတန်တိတ် revolution ပေါ့ဆိုပြီးတော့ဝိုင်းပြီးချီးကျူးကြတာရှိတယ်။အခုလည်းအဲ့ဒီသဘောပါပဲ။လူတွေကသူတို့ရဲ့ပြောင်းလဲခြင်းတဲ့ဆန္ဒပြောင်းလဲတယ်ဆိုတာစနစ်တည်းမဟုတ်ဘူးကွာ။လူကပြောင်းတာပေါ့။အဲ့ဒီပြောင်းလဲခြင်းတဲ့ဆန္ဒကိုအတန်တိန်ကြီးတနည်းပြောရင်မဲနဲ့ပေးလိုက်တာပဲ။ဘာပဲဖြစ်ဖြစ်ဒါကလူလူဆန္ဒကိုထင်ဟပ်တဲ့ရွေးကောက်ပွဲတစ်ခုလို့ကျွန်တော်တို့ပြောနိုင်မယ်ထင်ပါတယ်။ရှေ့ဆက်သွားဖို့ကလည်းကျွန်တော်တစ်ချက်ပဲစောင့်ကြည့်ရတော့မယ်။အဲ့ဒါအာဏာလွှဲပြောင်းရင်ဘယ်လောက်ဒီချော်ချုံမှုဖြစ်မလဲပေါ့။ကျွန်တော်မျှော်လင့်ချက်ကတော့အခုချိန်ထိအကောင်းဘက်မှာတော်တော်များများရောက်နေတယ်လို့ထင်ပါတယ်ဒီလောက်ပဲကျွန်တော်လောလောဆယ်တော့ပြောနိုင်ပါအောင
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကဲဆရာဖေမင်းအောင်ခင်ဗျပြောပါအောင
်ဟုတ်ကဲ့ကျွန်တော်တို့လည်းအကောင်းဘက်မျှော်လင့်ချက်နဲ့ပျက်စီးသွားမလားဆိုရင်ကျန်တယ်ပေါ့နော်အဲ့ဒါလေးကိုနှိုင်းယှဉ်ကြည့်မှဆိုရင်တော့ခုနေထိုင်မှာတော့အကောင်းဘက်ကိုမျှော်လင့်တယ်လို့ပဲပြောလို့ရပါတယ်အကောင်းဘက်ကိုမျှော်လင့်တယ်ဆိုရင်ဒီစောစောပြောခဲ့တဲ့အနာလွှဲပြောင်းမှုပေါ့နော်အဲ့ဒါဒီလည်းပဲချောရှူဖြစ်သွားလိမ့်မလို့ထင်ပါတယ်ဒီထက်မှအသေးစိတ်ညှိနှိုင်းတာဆွေးနွေးတာလေးတွေရှိမှာပေါ့ဗျာအပေးယူပြတာလေးတော့အတန်သင့်တော့ရှိလိမ့်မယ်လို့ယူဆပါတယ်အဲ့တော့အဲ့လိုလွှဲပြောင်းပြီးတဲ့အခါကျတော့မှဒါကျွန်တော်တို့ကဒီမိုကရေစီအခုပြောင်းမှာဟိုပထမအဆင့်ကိုပြောလို့ရမယ်အနေအထားလောက်ကိုရောက်မှာပေါ့ဗျာအဲ့ခါကျတော့ဒေါက်တာဆန်းစုကြည်ကအစိုးရဖွဲ့မယ်ဆိုတော့လေဒီမျိုးသားပြန်လဲညီကြစီသိမြရေးပေါ့နော်အဲ့လိုအစိုးရမျိုးဖွဲ့မယ်လို့ပြောဆိုထားတာရှိပါတယ်အဲ့တော့ဒါတော့ပြန်လေရင်ကြားစီဆိုရင်ကျွန်တော်တို့ပထမဆုံးဘာဖြစ်မလဲဆိုတော့ဆောဆောကိုအောင်မင်းပြောသွားတဲ့ဒီကာကွယ်ရေးနဲ့လူမျိုးရေးကောင်စီပေါ့နော်အဲ့ဒီကာလုံဖွဲ့မှာစစ်ဆပြီးတော့တွေ့မှာပဲဗျာနော်တက်မတော်နဲ့ဒီအများပြည်သူရွေးကောက်တင်မြှောက်လိုက်တဲ့ဒီမိုကရေစီအင်အားစုတွေနဲ့အဲဒါတွေဆွေးနွေးကြရမှာပဲဆွေးနွေးတာဘာလို့ဆွေးနွေးမလဲဆိုရင်ကျွန်တော်တို့အဲဒီမိုကရေစီပူးပြောင်းရေးအတွက်ကိုဟိုကျွန်တော်တို့လူထုကိုယ်စားလှယ်တွေကတောင်းဆိုမှာပဲအဲ့ဒီဘက်ကိုတဖြည်းဖြည်းသွားမှာပဲအဲ့ဒီမှာရင်ကျစီတယ်ဆိုတာကတစ်ဖက်ကလည်းအများပြည်သူရဲ့ဆန္ဒကိုအဲသူတို့ဆန္ဒကိုသူတို့ဒီအတိမပြုခြင်းနဲ့ကျွန်တော်တိုင်းပြည်ကလည်းရှော့ဒီချောချောမောမောပေါ့နော်ပြည်ပကနင်းနေနဲ့ရှေ့ဆက်သွားနိုင်မလို့ထင်ရင်တမတော်ဘက်ကလည်းဆက်လက်ပြီးတော့ဒီမိုကရေစီနဲ့ပတ်သက်တဲ့လူထုရဲ့တောင်းဆိုမှုတွေကိုရှော့ပေးမယ်တဖြည်းဖြည်းနဲ့အဲဒီကမှကျွန်တော်တို့အခုတို့ကကျွန်တော်တို့ဒီပြည်ရဲ့နှစ်တရာလှုပ်လာခဲ့တဲ့ဖွဲ့စည်းပုံပြင်ဆင်ရေးတို့ပါတော့ပေါ့နော်ဒါရီကလည်းအခြေအနေပြင်ပေးသလိုအဲဒီဟာကိုညှိနှိုင်းပြီးတော့ပြင်ဆင်သွားခြင်းအပြင်ကျွန်တော်တို့ကဒီမိုကရေစီနိုင်ငံဆိုတဲ့အနေအထားကိုတဖြည်းဖြည်းနဲ့နောက်9နှစ်10နှစ်ပေါ့နော်အဲအတွင်းမှာကျွန်တော်တို့တောက်ရှိသွားနိုင်မလို့ကျွန်တော်ကတော့အဲ့ဒီလိုဒါဒီကနေ့ကအများကြီးပြောနေတဲ့ရဲ့အဖြစ်တဲ့ရှေ့ဆက်ပြီးတော့တိုးတက်သွားနိုင်လို့ပြောနေတဲ့အကြောင်းကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုစီဒီအောင်မြော်ခင်ဗျာ10မိနစ်လောက်ညီကုန်းချုပ်ကလေးပြောပါအောင
်အခုဒီဖြစ်နေတဲ့ဟာကအခုသမရပြောဆိုချက်တမရကကွေဦးစီချုပ်ပြောချက်တွေကိုကြည့်လိုက်ရင်တော့အကောင့်ဘက်ကိုဦးတည်သွားနေတယ်ဒါပေမဲ့ကျွန်တော်တို့နားလည်ထားဖို့ကတော့ဟိုနှစ်ပေါင်း90ကျော်ဖြစ်ခဲ့တဲ့ဒီမှာ Daga, Burma, Pime, Pionle, Surekajaro, Tanepate Biroma, Tonsan Suji Bawe, and the Begale, Pivita, Chinka Biroma, Lubu Lure, Baluzro, Pionle, Surehaga, Akonopito Online, General Indian Time, Time with Jimetre, the American Mahame, the Democracy, Time Maru Pione, the Mabu Sitagani Biroma, Tiana, Premio Ochuna, Utrogu Javi, Throw, Akonoma Pinaji Shide, the Yamulu, Pivita Chago, Pija, Vale, Tome, Nangay Lanyoni, Tamro, Bolo, Siomle Surehago, Ion Susabi, Lomaza, General Tepeta, Mame.
ဘူးတဲ့အပြောင်းလဲကိုမြဲရမယ်ဖြစ်တယ်လို့ပြောကြပါတယ်။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါခင်ဗျာကျွန်တော်ဒီစကောက်ပိုင်းကိုဒီမှာပဲညီကုန်းချုပ်ပြရစေအခုပါဝင်ဆွေးနွေးပေးခဲ့ကြတဲ့တာရေးဆရာဦးကျော်ဝင်းစာရေးဆရာဦးဖေးမြင့်နဲ့သတင်းစာဆရာဦးစီသူအောင်မြင့်တို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောပြရစေတော်တာရှင်ပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေခင်ဗျာ။